ကာဇာစစ်ပွဲရပ်တန့်ရေးဝိုင်းဝန်းဆောင်ရွက်ချက်ဖို့အီဂျစ်တမ်ရအဒယ်ဖာတာ LCC ကနိုင်ငံတကာအတိုင်းဝိုင်းကိုကြာတာပင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ကာဇာဒေသကိုဝိုင်းထားတဲ့အစ္စရေးတပ်တွေဖယ်ရှားဖို့လူသားချင်းစာနာမှုအခွင့်အရေးတွေချက်ချင်းပေးဖို့ဖို့နဲ့ပါလက်စတိုင်းနာတွေကိုအတင်းအကျပ်နဲ့ပြောင်းလာရရဖို့နိုင်ငံတကာကပြည်ပြတသားဆောင်ရွက်ကြပါလို့ထပ်ပြီးတော့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံပီကျင်းညီလာခံမှအီဂျစ်တမ်ရကပြောဆိုတော့ပါတယ်။အခြားအာရဗ်နိုင်ငံကောင်းဆောင်တွေလည်းညီလာခံကိုတက်ရောက်လာပါတယ်ပြုတ်သမရရှိချင်းပင်ကလည်းကာဇာဒေသလူသားချင်းစာနာမှုအကူအညီအတွက်ဒေါ်လာ69တန်နဲ့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီအတွက်ဒေါ်လာ3တန်ပေးအပ်မယ်လို့ကြာတာပင်းနေမှာကြေညာပါတယ်။မပြေဆုံးနိုင်တဲ့စစ်ပွဲဆိုတာမျိုးမဖြစ်သင့်ဘူးလို့လည်းသမရရှိကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအချက်အလက်ဟာနှစ်နိုင်ငံထူထောင်ရေးဆိုတဲ့ဖြည့်ရှင်ချက်တည်းလိုအပ်တယ်ဆိုတော့တရုတ်ရဲ့ရည်ရည်ချက်ကိုလည်းသမရရှိကပြောကြားတော့ပါတယ်။ဒီတော့အတွင်မှာပဲအစ္စရေးတပ်ကပြည်ကရေရမှာပြမ90ကျော်ကိုတိကျောင်းကနေတိုက်ခတ်ခဲ့တယ်လို့ဂျာတာပီနေမှာပြောပါတယ်။ကာဇာတောင်ပိုင်းရာဖာမြို့ထက်ကဂျပါလီယာအေရီယာနဲ့ကာဇာကမ်းမြောင်ဒေသအလဲပိုင်းမှာမြေပြင်စစ်ဆင်ရေးတွေလုပ်ခဲ့တယ်လို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။